မနေ့ကရခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာ NGO ရုံးတွေကိုဒေသခံတွေအကြမ်းဖက်ဖျက်ဆီးခဲ့ပေမဲ့အခုချိန်ထိပြစ်မှုကျူးလွန်ခဲ့တဲ့သူတွေကိုဖမ်းဆီးအရေးယူတာမျိုးတွေမရှိသေးဘူးလို့စစ်တွေတာဝန်ကျရဲအရာရှိတွေက VOE ကိုပြောပါတယ်။မနေ့ကတော့ဒီရဲတပ်ဖွဲ့ကနေမိုးဘော်ကိုတနက်ထောင်ပေါက်ခဲ့တာကြောင့်ကလေးမတအူးထိမှန်ပြီးတော့တေဆုံသွားတာပါ။နောက်ဆုံးချိန်တွေကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမမောင်ရေးပြောပြပါအောင်ရှင်။
ဘော်ဒဘူးနဲ့ကြာတာရင်းနေကဖြစ်ခဲ့တဲ့စစ်တွေမျိုးက NGO တွေကိုဒေသခံတွေကဝိုင်းဝန်းတိုက်ခတ်ကြတဲ့နေရာမှာ NGO ရုံးတွေနဲ့ NGO ဝန်ထမ်းတွေနေတဲ့အိမ်တွေအတော်များပျက်စီးသွားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြည်မှုကျွတ်တဲ့သူတွေကတော့တက်ဆိုင်ရာကတယောက်မှဖမ်းဆီးထိန်းသိမ်းထားနိုင်ခြင်းမရှိသေးသလိုဒီကိစ္စနဲ့ပတ်သက်ပြီးတော့အထက်ကိုတင်ပြထားတယ်လို့စစ်တွေမျိုးနဲ့အမှတ်1 scan ကစကမ်းမှုဥအောင်မြင်ကပြောရေးကိုပြောပါတယ်။
အဲ့လိုဘာသာလည်းမရှိဘူး။ဘာလို့ဒီအရောကျွန်တော်တို့လည်းဟိုဘောနောဒီဇာဝဲချက်တွေပေါ်မှာပေါ်တင်ပြထားတာလည်းရှိသေးတယ်။ကျွန်တော်တို့ဘလို့တခြား
စစ်တပ်မျိုးမှာဖြစ်ခဲ့တဲ့အကြမ်းဖက်အခြေအနေကြောင့်ဒီနေ့ထိပုံမှန်144ထုတ်ပြန်ထားပြီးတော့ညနေ6နာရီကနေမနက်6နာရီအထိအပြင်ထွက်ဖို့တင်းကျပ်ထားတယ်လို့လည်းသူကပြောပါတယ်။ညပိုင်းမှာတော့ရဲတပ်ဖွဲ့တွေနဲ့စစ်တပ်ကပါကင်းလက်ပြီးတော့လုံခြုံရေးယူပေးထားတယ်လို့လည်းဦးအောင်မြင်ကပြောပါတယ်
။ဝါဖို့ဖို့တုတ်တာကိုအဲဝါဖို့ဖို့ကမစကြောင်းညာဆောက်တုတ်ခဲ့တာဆိုတော့ညကျရင်တက္ကသိုလ်ပြေးတယ်လေ။
စစ်တပ်မျိုးထဲမှာရှိနေတဲ့နိုင်ငံသားတွေရဲ့လုံခြုံရေးအခြေအနေတွေကိုရဲတပ်ဖွဲ့ဝင်တွေကအကောက်အွယ်ပေးထားဆဲဖြစ်ပြီးတော့နိုင်ငံသားတော်တော်များများဟာလည်းစစ်တွေကနေရန်ကုန်ကိုပြန်လည်ထွက်ခွာသွားပြီလို့ပြောပါရတယ်။ဒီကနေ့မတ်လ28ရက်နေ့စစ်တွေမျိုးနယ်အတွင်းမှာပြိပခါတွေထပ်မံဖြစ်ပွားတာမျိုးမရှိဘဲတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လည်းစစ်တွေဒေသခံတအူးလည်းဖြစ်ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တအူးလည်းဖြစ်တဲ့ဦးအောင်မြတ်ကျော်က VOE ကိုပြောပါရတယ်
။အဲဒီနေ့တော့ ASS တည်တည်ငြိမ်တော့ဖြစ်တော့ပါပြီ။ညပိုင်းတော့အဲ့လိုပြန်လည်6နာရီဆိုတော့လောက်ဆိုရင်တော့အကုန်လုံးအင်ကျဝင်ပြီးရင်အဲ့လိုမျိုးအေးအေးဆေးဆေးတိတ်တိတ်ဆေးဆေးနဲ့ညတဲ့မှာအဲ့လိုမျိုးဖြစ်နေတာပေါ့အဲနိုင်ငံခြားသားတွေတော့ရှိပါလေဟော NGO ဝန်ထမ်းတွေတော့သူ့အတူဟိုဖြစ်လို့တော့ပြန်သွားကြတယ်ဟိုသူ့တွေဟိုတွေကတော့သူ့အတူရှိနေကြပါလေမျိုးချင်းမှလည်းအဲ့လိုမျိုးဟိုသူ့စနစ်သူ့ဟိုတွေကတော့တောနေလာနေကြတာတော့တွေ့ရပါတယ
်တိုင်းပြည်နယ်စစ်တွေမျိုးမှာအခြေဆိုင်တဲ့မာတီဇာနိုင်ငံခြား NGO ကနိုင်ငံသူဒူးကနေတာသနာအလံကိုမဖွဲ့မရပြုတ်လို့တဲ့ဆိုတဲ့တဲ့တွေထွက်ပေါ်လာပြီးတဲ့နောက်မှာစစ်တွေက NGO ရုံးတွေနဲ့ NGO ဝန်ထမ်းတွေနေတဲ့အိမ်တွေကိုပါစစ်တွေဒေသခံတချို့ကဗိုလ်တပ်ဘူးနဲ့ညနေပိုင်းကစပြီးတော့ဝိုင်းဝန်းတိုက်ခိုက်ဖျက်ဆီးမှုတွေလုပ်ခဲ့တာပါပြိပခါတွေဖြစ်ခဲ့တဲ့ဗိုလ်တပ်ဘူးနေတုန်းကရက်တပ်ဖွဲ့ဝင်တွေကပြိပခါဖြစ်ရှင်းမှုနဲ့လူစုခွဲဖို့စ조사ရင်းမိုးပေါ်ထောင်ပစ်ခဲ့တဲ့တနက်ကြီးစံကြောင့်ဆယ်နှစ်အရွယ်မိန်းကလေးတူဦးတည်ဆုံးခဲ့တယ်လို့လည်းစကမ်းမှုဦးအောင်မြင်ဦးကအတည်ပြုပြောဆိုပါတယ
်ဒီကတည်းကရတာကဟိုလိုကြီးမရှိပါဘူးဟိုဒါပေမဲ့အဲ့လိုပေါ့ဆိုးပဲဆန်ကိုတောင်ဖက်တွေမှာဟိုဘဝအပြီးရာဂျင်းရောက်ဆိုတဲ့ရက်ကဲမှာအဲဒီဝဘီဆန်ကိုတောင်ကိုဒီနေ့ပေါက်ပြတာရှိတယ်အဲဒီမှာနေနေတော့ဟိုဒီရေးတရင်နဲ့ဟိုကျွန်တော်တို့ဒီဟိုအတကနေပြပူပေါင်းတော့နေနေအကွေလာရခြေနေတာပြတော့လူတွေလည်းကြီးတော့မယ်အဲအဲ့မှာနေနေဟိုဘုံတော့ဒီအပေါ်ထောင်ပြတာညာနေနေလှုပ်လှရတယ်အဲဟုတ်ကဲ့အဲ့မှာတော့ကောင်းမလေးတယောက်နေနေထိသွားလို့ဆုံးသွားတယ်ဟုတ်တယ်ကလေးမလေး
ရခိုင်ဒေသအခြေစိုက်မာတီဇာအပါဝင် NGO တချို့ဟာမွတ်စလင်ဘာသာဝင်တွေကိုဗက်လိုက်မှုရှိတယ်ဆိုပြီးတော့ရခိုင်ပြည်နယ်ကထွက်ခွာသွားဖို့ရခိုင်လူထုတချို့ကဆန္ဒပြတောင်းဆိုခဲ့ပါတယ်ရခိုင်ပြည်နယ်ပေါတော့မှာရှိတဲ့စင်တက်မော်ဒုက္ခသည်စခန်းအတွင်းကလူတွေနဲ့ဒေသခံတွေအကြားမှာမနစ်ကနိုဝင်ဘာလကဖြစ်ပွားခဲ့တဲ့ပြိပခတ်မှာဒဏ်ရာရတဲ့သူတွေကိုခွဲခြားဆက်ဆံတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာ NGO တွေကိုဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့တဲ့အတွက်အဲ့ဒီဒေသကထွက်ခွာသွားရတဲ့ NGO ဖွဲ့၃ဖွဲ့ထဲမှာမာတီဇာဖွဲ့လည်းပါဝင်ခဲ့တာဖြစ်ပါတယ်ခင်ဗျာ